မြန်မာနိုင်ငံကိုလက်နဲ့ရောင်းချတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုခံနေရတဲ့မြန်မာနိုင်ငံပေါ်လက်နဲ့တင်ပို့မှုလိုက်စင်တွေကိုထိန်းချုပ်လိုက်ပြီလို့အစ္စရေးကာကွယ်ရေးဝန်ကြီးအဘစ်ဒေါ်လစ်ဘမန်ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုစူးစူးစိတ်ကနေခိုင်ခိုင်မာမာအဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြင်သစ်ထောက်ခံရေး online intelligence online magazine ကဖော်ပြပါတယ်။မြန်မာနိုင်ငံနဲ့လက်နဲ့အယောင်ဝယ်လုပ်တဲ့ကိစ္စတွေအများအပြားပေါ်ထွက်လာတဲ့အချိန်ကစပြီးဒီကိစ္စကိုအစ္စရေးကာကွယ်ရေးဝန်ကြီးဌာနမှဆွေးနွေးနေကြတာဖြစ်တယ်လို့လည်းဆိုရတယ်။မြန်မာနိုင်ငံကိုအစ္စရေးကလက်နဲ့တင်ပို့ရဆိုတဲ့သတင်းတွေဟာလည်းအများအပြားမြန်မာစစ်တပ်ဘက်ကပေါ်ထွက်လာခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ Israel News ကမြန်မာရေဒါအတွက်ကင်းလှည့်ရေရင်တွေဝယ်ယူခဲ့တဲ့ကိစ္စကိုမြန်မာအစိုးရ Facebook ဆိုတဲ့မြန်မာလူသိရှင်ကဖော်ပြခဲ့တာဖြစ်ပါတယ်။ Israel နဲ့ Company Tar Ideals Concept ကလည်း90 degree တောက်မှန်ပစ်ခတ်နိုင်တဲ့ Corner Shot Course နဲ့တွေရောင်းချပြီးမြန်မာအထုတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အကြောင်း Israel ရဲ့ Tar Ideals Concept Company website မှာဖော်ပြခဲ့ပါတယ်။ Israel ဟာ American တို့စန့်ကျင်တဲ့ဒုံနီပညာကိုတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်လည်းဒီလက်နက်ရောင်းချမှုကိုပိတ်ပင်တဲ့အကြောင်းရတရားဖြစ်နိုင်တယ်လို့ပြင်သစ် intelligence online မှာဖော်ပြထားပါတယ်